တရုတ်နိုင်ငံကချပြအကောင့်ထဲပေါ်နေတဲ့ BRI ရဝန်းနဲ့ပိုလန်မှစီမံကိန်းရဲ့အာရှဥရောပအပိုင်းမှာရုရှားနိုင်ငံကအဓိကအခန်းကဏ္ဍကနေပါဝင်လှုပ်ဆောင်ဖို့ရုရှားသမ္မတပူတင်ကလိုလားနေပါတယ်။အမေရိကန်ကပြင်းထန်ဝေဖန်ကန့်ကွက်နေတဲ့ဒီစီမံကိန်းကိုရုရှားကဘာကြောင့်အခုလိုချဉ်းကပ်နေရသလဲဆိုတာနဲ့ပတ်သက်ပြီး VOA သတင်းတောက် Cyber Desk Gupta ရဲ့သတင်းလွှာကိုဆက်ပြီးပြောပြမှာဖြစ်ပါတယ်။တရုတ်ရဲ့ BRI ရဝန်းနဲ့ပိုလန်မှစီမံကိန်းအာရှဥရောပဒေသအပိုင်းကိုအကောင့်ထည့်ဖော်ရမှာရုရှားနိုင်ငံကအဓိကအခန်းကဏ္ဍကနေပါဝင်လို့တဲ့ဆိုတဲ့ရည်တည်ချက်ဟာရုရှားကသူ့အိမ်နီးချင်းနိုင်ငံကြီးဂျာမန်ဩဇာအရှိန်အဝါကြာဆင်းလာနေတဲ့အပေါ်စိုးရိမ်စိတ်ဝင်လာကိုပြသရာရောက်နေပါလေတရုတ်ရုရှားဆက်ဆံရေးလက်ရှိအခြေအနေဟာတမိုင်းတစ်လျှောက်အကောင်းဆုံးအနေထားမှာရှိတယ်လို့သမ္မတပူတင်ကပြီးခဲ့တဲ့လတရုတ်နိုင်ငံဘေကျင်းမှာကျင်းပတဲ့ BRF Forum မှာပြောပါတယ်BRI စီမံကိန်းဟာအာရှဥရောပတွင်နိုင်ငံတွေကြားခိုင်မာတဲ့ဆက်ဆံရေးကိုရည်ရွယ်ဖန်တီးမှုဖြစ်တယ်လို့သမ္မတပူတင်ကပြောနေတာပါ။ဒါအပြင်ရုရှားကဥဆောင်လုပ်နေတဲ့အာရှဥရောပစီးပွားရေးသမဂ္ဂ EAEU ကိုလည်းတရုတ်ရဲ့စီမံကိန်းမှာချိတ်ဆက်လုပ်ကင်ခွင့်ပေးဖို့တရုတ်ကိုတောင်းဆိုနေပြီးလုပ်ခွင့်ရဖို့သမ္မတပူတင်ကစိတ်အားထက်သန်နေပါတယ
်။အာရှဥရောပဒေသတွင်းနိုင်ငံတွေကြားပေါင်းဆက်ပေးမဲ့အခြေခံအဆောက်အဦလမ်းပန်းအကောင့်ထဲဖော်မဲ့ကိစ္စမှာတမင်းကျက်တွေကိုဖျက်ချပစ်ဖို့လိုပါလိမ့်မယ်။ရုရှားနိုင်ငံဟာထူးခြားတဲ့ပထဝီနယ်ပယ်အနေအထားမှာရှိနေတာမို့လမ်းပန်းဆက်သွယ်ရေးကိစ္စတွေမှာပူတွဲဆောင်ရွက်လိုပါတယ
်။သမ္မတပူတင်အနေနဲ့ရုရှားရဲ့ EAEU စီးပွားရေးသမဂ္ဂရောအာဆီယံအဖွဲ့နဲ့တရုတ်ရဲ့ BRI စီမံကိန်းလိုမျိုးကြားမှာပူတွဲတိုးချဲ့လှုပ်ဆောင်ဝင်ရဖို့လိုလားနေတယ်လို့ဟိုနိုလူလူကျွန်းကအာရှပစိဖိတ်တက္ကသိုလ်ကမ္ဘာလုံခြုံရေးဆိုင်ရာပါမောက္ခမိုဟန်မာလစ်ကသုံးသပ်ပါတယ်။
ရုရှားရဲ့ EAEU အတွက်ဆွဲဆောင်တာ BRI စီမံကိန်းကို EAEU Shanghai Cooperation SCO ASEAN နဲ့ပူးတွဲလှုပ်ဆောင်ဖို့ရုရှားကအလေးနဲ့ပြောနေတာတွေကကမ္ဘာတစ်လွှားဝေဖန်နေကြတယ်လို့တရုတ်ကတူတူဦးတဲ့လှုပ်ဆောင်နေမှုကိုသမ္မတပူတင်ကသွယ်ဝိုက်ဝေဖန်လိုက်တာလည်းဖြစ်ပါတယ
်။ရုရှားနိုင်ငံဟာအာရှအလယ်ပိုင်းနိုင်ငံတွေကြားအထူးသဖြင့်လုံခြုံရေးကိစ္စရမှာအရေးပါတဲ့ကဏ္ဍမှာရှိတယ်လို့ကွန်သွေးရေးနဲ့ရင်းနှီးမြှုပ်နှံမှုမှာလည်းအရေးပါနေတယ်လို့သုံးသပ်မှုတွေရှိပါတယ်။ Stephen Blank ဟာအမေရိကန်နိုင်ငံသားကြီးမူဝါဒသုံးသပ်ရေးကောင်စီအဖွဲ့ဝင်ဖြစ်ပါတယ
်။ဒီလိုပြောနေတာကရုရှားဟာအနေငယ်ပဲအလျှော်တင်းလုံးနေတဲ့အခြေအနေပဲရှိတယ်ဆိုတဲ့သဘောကိုပြနေပြီးတော့အသနာခံတဲ့အနေနဲ့ရုရှားကိုလည်းပေါင်းလုပ်ခွင့်ပေးပါဆိုပြီးလူသိရှင်ကြားတောင်းဆိုနေတာပါ
။ BRI စီမံကိန်းကိုတရုတ်သမ္မတရှီကျင်းပင်2013မှာစတင်ကြေညာချိန်တုန်းကပိုလန်မှအပိုင်းတစ်ခုဟာရုရှားနိုင်ငံကိုလည်းဖြတ်သွားမှာဖြစ်တယ်လို့ပြောပါတယ်။တရုတ်အနောက်ဘက်ကာဇက်စတန်ကနေဥရောပတဲကဘီလာရုနိုင်ငံအထိအဝေးပြေးလမ်းမအပိုင်းကိုရုရှားကတာဝန်ယူလုပ်ဆောင်သွားဖို့မကြသေးခင်ကသဘောတူခဲ့ပါတယ်။မြေထဲပင်လယ်ကနိုင်ငံတွေကိုဖျက်ဖောက်ရမယ့်အဲ့ဒီအဝေးပြေးလမ်းမကြီးကို2024မှာအပြီးလောက်ရမှာဖြစ်ပါတယ်။တရုတ်ရဲ့ရန်ဝန်နဲ့ပိုလန်မစီမံကိန်းမှာရုရှားနိုင်ငံကြီးကိုရှောင်ကွင်းလို့မရတာကြောင့်ရုရှားနဲ့ပတ်သက်လာရင်တရုတ်ကတီးခံစိတ်ရှည်နေရတယ်လို့သုံးသပ်သူတွေလည်းရှိပါတယ်။တရုတ်ရဲ့ BRI စီမံကိန်းညီလာခံကိုတော့အမေရိကန်နိုင်ငံကသူ့ရဲ့အစ်စ်နိတ်ကိုယ်စားလှယ်ကိုသာဆေလွတ်ခဲ့ပြီး BRI စီမံကိန်းကိုလည်းအချက်ပေါင်းများစွာနဲ့ထောက်ပြဝေဖန်ခဲ့ပါတယ်။အာရှဥရောပလိုအရေးပါတဲ့ဒေသမှာတရုတ်ကိုအင်အားကြီးထွားလာစေမဲ့အခုလို BRI စီမံကိန်းကိုလှုပ်ခွင့်ပေးလိုက်တာဟာအမေရိကန်အတွက်နည်းဗျူဟာအမှားဖြစ်တယ်လို့ပါမောက္ခမာလစ်ခမြင်ပါတယ်။ဒီဘက်မှာလည်း BRI စီမံကိန်းနဲ့ပတ်သက်လို့စိန်ခေါ်ချက်တွေပြဿနာတွေကိုသမ္မတထရန့်အစိုးရကပြန်လည်သုံးသပ်ထားပြီးအဲ့ဒီစီမံကိန်းအကောင့်ထဲဖော်တာကိုအပြစ်မြင်ရန်လိုနေပါတယ် BRI နဲ့ပတ်သက်လို့အီတလီနိုင်ငံဟာပြီးခဲ့တဲ့မတ်လတုန်းကတရုတ်နဲ့သဘောတူလက်မှတ်ထိုးခဲ့ချိန်မှာအဲ့ဒီသဘောတူညီမှုဟာတစ်ချိန်မှာနိုင်ငံရေးအရပြန်လည်ပေးဆက်ရမှုပိုများလိမ့်မယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကပြောဆိုထားပါတယ်ခင်ဗျာ